Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေဒီနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ14ရက်ကြာသာပတိုင်းညနေခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးတွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လူပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ပြည်သူအယ်ဘာမားပြည်နယ်ကုစားပြုထက်လက်တော်မှတ်နေရာအတွက်ကျင်းပတဲ့အထူးရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်အနေနဲ့ရှုံးနိမ်ကြောင်းလက်ခံဖို့ဒီမိုကရက်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေစတဲ့ပထမတစ်လအတွင်းတည်ဆုံးသူရိုဟင်ဂျာအရေအတွက်ဟာ6,900ထက်မနည်းရှိတဲ့အကြောင်း MSF ဖွဲ့ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မသိငင်ထိုင်တဲ့သူကြီးညာပေးပါပါ
။ဟုတ်ကဲ့ပါခင်ဗျာ။ပဋိပက္ခဖြစ်ခဲ့တဲ့ရခိုင်ဒေသမှာအခြေအနေတွေတည်ငြိမ်လာနေပြီဆိုပေမဲ့နှစ်ဖက်လူမှုအတိုင်းဝိုင်းကြားမှာစိုးရိမ်မှုတွေကြီးထွားနေစေပဲလို့ ICRC အကြီးအကဲတူကပြောကြားလိုက်ပါတယ
် And what really struck me during my visit is that life has stopped in its track because people are
ဒီကြောင့်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်တခါအဖမ်းဆီးခံရတဲ့ writers သတင်းတောင်နှစ်ဦးအခုဗမာရောက်နေတယ်လဲဆိုတာမသိရသေးတဲ့အခြေအနေနဲ့ Lebron အရေးကိစ္စကိုဆောင်ရွက်နေသူတွေဒီဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့ကြိုးစားရမှာအတားမြစ်ခံရတဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြမှာပါ
အမေရိကန်ပြည်အစုအယ်ဘာမားပြည်နယ်ကိုစားပြုထက်လွတ်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ Republican Party ကနေရှင်ပြိုင်ခဲ့တဲ့ Raimo အနေနဲ့ရှုံးနိမ်ကြောင်းလက်ခံပြီးမှန်ကန်တဲ့လမ်းကိုလိုက်ဖို့ Democrat ကိုယ်စားလှယ် Doug Jones ကတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့ကရွေးကောက်ပွဲမှာ Democrat ကိုယ်စားလှယ် Jones ကထောက်ခံမဲ့ 49.9% ရင်းနှုန်းပြန်ပြတ်ဖြစ်တဲ့မိုးက 48.4% ရင်းနှုန်းရရှိခဲ့ကြတာပါ။ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ Jones ကတော့နိုင်ငံမှုတွေကိုကူစားမဲ့အခြင်းဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ Republican ကိုယ်စားလှယ် Moore ကတော့စစ်တပ်နဲ့ပြည်နယ်ရင်းကမဲယုံတချို့မှာမဲရီအတွင်းမှုတွေအပြီးမတတ်သေးလို့ပြည်နယ်ဆိုရကမဲရလက်ကိုအတည်ပြုမဲ့အချိန်ထိသူ့ရဲ့စီဝေးဘက်ကစောင့်ဆိုင်နေစေဖြစ်ကြောင်းဗီဒီယိုမှတ်တမ်းတစ်ခုထုတ်ပြန်ပြောဆိုထားတာပါမဲအလုံးရေးထွက်ပြီးပြည်နယ်ဆိုရကတည်ပြုရမယ့်လုပ်ငန်းစဉ်ကတော့တရင်နှစ်ပတ်လောက်ကြာမြင့်မှာဖြစ်ပါတယ်အဲဘာမှပြည်နယ်ရွေးကောက်ပွဲတွေမှာမဲရလက်ဟာ3,500,000 ကနုံးတာခွာခြားခဲ့ရင်မဲတွေကိုပြန်ရေးထွက်ခွင့်ရှိပေမလဲအခုနောက်ဆုံးရလက်တွေအရဒီမိုကရက်ကိုယ်စားလှယ် Jones ကသတ်မှတ်ချက်တဲ့ကျော်လွန်တဲ့အရေးအတွက်နဲ့အနံ့ရရှိထားတာပါအဲဘာမှပြင်းနေ Republican Party ဥက္ကဋ္ဌ Terry Lattan ကတော့မဲတွေကိုပြန်လည်ရေးထွက်ဖို့ထောက်ခံမှာမဟုတ်တဲ့သဘောမျိုးမနေ့တုန်းကပဲကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ပြီးခဲ့တဲ့2016ခုနှစ် American သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုကိုဥဆောင်စုံစမ်းနေတဲ့အထူးစုံစမ်းရေးမှူး Robert Mueller အပေါ်အခိုင်အမာယုံကြည်ထားတဲ့အကြောင်းတရားရေးဌာနတာဝန်ရှိသူကပြောဆိုလိုက်ပါတယ်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Donald Trump ကယရုကထုတ်ပြစ်လိုက်ပြီးတဲ့နောက်မေလအတွင်းမှာအထူးစုံစမ်းရေးမှူးအဖြစ် Robert Mueller ကိုရွေးချယ်ခန့်အပ်ခဲ့ပြီးသူ့ရဲ့ဆောင်ရွက်ချက်တွေကိုကြီးကြပ်နေတဲ့ဒုတိယတရားသူကြီးချုပ် Rod Rosenstein ကအခုလိုပြောဆိုတာပါအထူးစုံစမ်းရေးအဖွဲ့မှာ Trump စန့်ကျင်ရေးဘက်တော်သားတွေပါဝင်ခဲ့တယ်ဆိုတော့ Republican တွေရဲ့ဝေဖန်ချက်ကိုလည်းဒုတိယတရားသူကြီးချုပ်ကပယ်ချပါတယ်တရားရေးဌာနရဲ့လုတ်ပိုင်ခွင့်အတွင်းအကြောင်းကိစ္စတွေပဲဖြစ်ဖြစ်ဒါမှမဟုတ်လေအထူးစုံစမ်းရေးအဖွဲ့ရဲ့ဆောင်ရွက်ချက်တွေမှာဘက်လိုက်ဆောင်ရွက်မှုမရှိအောင်တရားရေးဌာနကအသေးအချာလှုပ်ဆောင်မယ်လို့လဲဒုတိယတရားသူကြီးချုပ်ကအောက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်လေးစားခံရတဲ့ပြည်ထောင်စုဆွဲဆိုရေးမှူးဟောင်းနောက် FBI ညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့မူလာကိုစုံစမ်းစစ်ဆေးရေးဦးဆောင်မှုရွေးချယ်မှုဟာဆိုရင်အသင့်တော်အကောင်းမွန်ဆုံးဖြစ်တယ်လို့လဲဒုတိယရှင်းနေချုပ်ကထပ်လောင်းပြောဆိုသွားပါတယ်ရှင်
ပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်ခဲ့တယ်လို့ဆက်ဆွဲနေရတယ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်ပြတ်တွေကသမ္မတအဖြစ်တရားဝင်မှုကိုထိုးနှက်တိုက်ခတ်ဖို့ဆက်ဆွဲချက်တသက်သာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ထောက်လှမ်းရေးအေဂျင်စီကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်ဟီလာရီကလင်တန်ကိုသမ္မတလောင်းထရန့်အနံ့ယူနေအောင်ဂျာဝင်ကူညီရဲ့လိုရက် တွေကိုရုရှားသမ္မတကိုယ်တိုင်ညွှန်ကြားခဲ့တယ်လို့ယုံကြည်ထားကြပါတယ်။လက်နက်ထိန်းချုပ်ရေးစာချုပ်တွေနဲ့ပတ်သက်လို့ရုရှားကဆက်လက်လိုက်နာဆောင်ရွက်သွားမှာဖြစ်ပေမဲ့အမေရိကန်ကသဘောတူညီချက်တွေကနေထွက်မှာကိုစိုးရိမ်ကြောင်းလည်းသမ္မတပူတင်ကပြောဆိုသွားခဲ့တာပါ။အမေရိကန်နဲ့အပြိုင်ဆိုင်လက်နက်တပ်ဆင်မှုတွေမဖြစ်စေဘဲရုရှားနိုင်ငံကစစ်ရေးတောင်းနှင်းအောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ရုရှားနိုင်ငံအနေနဲ့နိုင်ငံရေးအရာပြိုင်ဆိုင်မှုရှိတဲ့စနစ်တစ်ခုရှိဖို့လိုအပ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုသွားသလိုရှင်းနှစ်ထဲရွေးကောက်ပွဲတွေကျင်းပတဲ့အခါညီညွတ်တဲ့ရုရှားပါတီကနေရှင်းပြိုင်မယ်အစားတတိပုဂ္ဂလအဖြစ်ရှင်းပြိုင်သွားမှာဖြစ်ကြောင်းလည်းပြောဆိုသွားခဲ့ပါတယ်။
ကမ္ဘာတလွန်းနဲ့အရှေ့လေပိုင်းဒေသတွေမတိမငိမ့်ဖြစ်စေရေးအီရန်ရဲ့လှုပ်ရက်တွေကိုဒီကနေ့ကြာတာပရင်းနေ့သတင်းစာရှင်းလင်းပွဲမှာကုလဆိုင်ရာအမေရိကန်တမ်းကြီးနီကီဟေလေးကပြောဆိုမယ်လို့ကုလတမ်းကဆိုင်ရာအမေရိကန်တမ်းကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်။အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကလက်တွေ့ဆောင်ရွက်မှုအပေါ်ကုလတမ်းကရဲ့အစဉ်ခံစားနဲ့ပတ်သက်ပြီးတမ်းကြီးဟေလေးကပြောဆိုဖြစ်ပါတယ်။နျူကလ িয়ার ထိပ်ဖူးသဲဆောင်နိုင်တဲ့ပေတင်းတပ်ဒုံးကျည်စမ်းသပ်မှုတွေကိုအီရန်ဘက်ကမလုပ်ဖို့ကိုလည်းတိုက်တွန်းထားတာပါ။အီရန်ဘက်ကနိုင်ငံတကာဂရိကဝတ်အတိုင်းလိုက်နာမှုမရှိဘဲသူ့ရဲ့ဆောင်ရွက်ချက်တွေကိုဖုံးကွယ်ဖို့ကြိုးစားတဲ့မငင်းနိုင်တဲ့အထောက်အထားတွေကိုတန်အမတ်ကြီးကပြသမှာဖြစ်တယ်လို့လည်းအကြိုထုတ်ထားတဲ့ညင်ညာချက်မှာဖော်ပြပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားလက်ထက်ကအီရန်ရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုမလုပ်ရေးအကောင်းဆုံးနည်းလမ်းအဖြစ်နဲ့ချုပ်ဆိုထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုလက်ရှိသမ္မတဒေါ်နယ်ထရန့်ကတော့ပယ်ချထားတာပါ။အီရန်ရဲ့ပယ်တင်တပ်ဒုံးကျည်စမ်းသပ်မှုတွေကိုတော့အမေရိကန်အစိုးရ20လုံးလက်သင့်မခံခဲ့ပါဘူး။အီရန်ဘက်ကတော့နျူကလ িয়ার လက်နက်စမ်းသပ်နေတာမဟုတ်ဘဲကာကွယ်ရေးအတွက်ဒုံးကျည်စမ်းသပ်မှုကိုလှုပ်ခွင့်ရှိတယ်လို့ပြောဆိုနေတာဖြစ်ပါတယ်ရှင်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူငယ်တပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေစတင်တဲ့ပထမတလအတွင်းတည်ဆုံသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900တက်မင်းရှိခဲ့ကြောင်းနယ်စည်းမခြားဆီယဝင်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေကိုမင်းမြန်ပြုစုထားတဲ့စစ်တမ်းကိုဒီကနေ့ထုတ်ပြန်ရမှာဆွစ်ဇာလန်နိုင်ငံဂျနီဗာခြေဆိုင်နိုင်ငံတကာကူညီပေးအဖွဲ့တစ်ခုဖြစ်တဲ့ MSF ကခန့်မှန်းပြောဆိုလိုက်တာပါ။တည်ဆုံသူတွေထဲမှာအသက်9နှစ်အရွယ်ကလေးငယ်အနည်းဆုံး930ပါဝင်တယ်လို့လည်းပြောဆိုထားပါတယ်။MSF အဖွဲ့ရဲ့စစ်ဘဆိုင်ရာညွှန်ကြားမှုစစ်နီဝေါင်းကတော့စစ်တမ်းကောက်ယူရမှာတည်ဆုံသူမိသားစုဝင်အရေအတွက်ကိန်းဂဏန်းအပေါ်မှာတမကတည်ဆုံဒဏ်ရာရအောင်အကြမ်းဖက်ခံခဲ့ရတဲ့ပုံစံကိုကြားသိရတာတွန်းလို့စရာဖြစ်ရကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့ကစီးနင်းတဲ့ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ဟာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝန်းကဆွဆွဲထားကြတာပါ။မြန်မာစစ်တပ်နဲ့လက်နက်ကိုင်အရသားတွေဟာတပ်ဖြတ်မှုအမှန်ပြုကျင့်မှုရွာလီကုန်မိရှုမှုတွေကျူးလွန်ခဲ့ကြပြီးရိုဟင်ဂျာ6သိန်းကျော်ကလည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်းလူခွင့်ရေးဖွဲ့တွေကလည်းပြောဆိုထားပါတယ်။မြန်မာအာဏာပိုင်တွေကတော့စစ်စင်ရေးတွေအတွင်းလက်နက်ကိုင်အစွန်းရောက်400နီးပါးကိုအသေးဖမ်းဆီးမိကြောင်းပြောဆိုထားတာပါ။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချက်တွေထွက်ပေါ်လာရကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့ပြီးစစ်ဆေးခဲ့တဲ့မြန်မာစစ်တပ်ကတော့နိုင်ငံကနဲ့လူခွင့်ရေးဖွဲ့တွေဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကဥပဒေနဲ့အညီသာဆောင်ရွက်ခဲ့ကြောင်းတွေ့ရှိချက်တွေကိုအစိုးရကစာထုတ်ပြန်ရမှာပြောဆိုခဲ့ကြပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဦးထင်ကျော်တို့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံတွင်အခြေခံအဆောက်အုံစီမံကိန်းတွေမှာဂျပန်ဘက်ကနောက်ထပ်ထောက်ပံ့မှုသစ်တွေကိုဂျပန်ဝန်ကြီးချုပ်ကကြေညာမယ်လို့လည်းခန့်မှန်းထားကြပါတယ်။ဒီစီမံကိန်းတွေကတော့သယ်ယူပို့ဆောင်ရေးနဲ့လျှက်စစ်ဖြန့်ဖြူးရေးဆိုင်ရာပါဝင်ရန်ကုန်မြို့ဖွံ့ဖြိုးရေးအတွက်ရည်ရွယ်တာဖြစ်ကြောင်းဂျပန်အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးကြိုတိုသတင်းကဖော်ပြပါတယ်။ကောင်းဆောင်တို့ဆွေးနွေးမှုအတွင်းမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာဂျပန်နိုင်ငံဘက်ကအားပေးထောက်ပံ့မှုကိုဂျပန်ဝန်ကြီးချုပ်ကထပ်လောင်းအာမခံပြောကြားခဲ့ကြောင်းလည်းဖော်ပြပါဗျ။မြန်မာနိုင်ငံမှာဂျပန်ဘာသာစကားသင်ကြားရေးမြင့်တင်မှုဂျပန်ရဲ့ယင်းနှိမ့်နှံ့မှုတိုးချဲ့ရေးတို့ကိုလည်းဂျပန်ဝန်ကြီးချုပ်ဘက်ကထုတ်ဖော်ကြေညာမယ်လို့ခန့်မှန်းထားကြပါဗျ။ဒါ့အပြင်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးလည်းကောင်းဆောင်တို့ဆွေးနွေးကြဖို့ခန့်မှန်းကြပါဗျ။ ဂျပန်နိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိကျင်းပမယ်ကမ္ဘာလုံးဆိုင်ရာကျန်းမာရေးလွှမ်းခြုံမှုဆွေးနွေးပွဲကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ဂျပန်ကိုရောက်ရှိနေတာဖြစ်ပါတယ်။သမ္မတဦးထင်ကျော်ကတော့ဒီကနေ့ကျင်းပမယ်အဆင့်မြင့်ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်
။ကမ္ဘာတွင်းကမြင်းမြန်းမိုင်းအသုံးပြုမှုတွေတိတ်မရှိတော့ပေမဲ့အာဖဂန်နစ္စတန်၊လီဘီးယား၊ယူကရိန်းနဲ့ယမန်နိုင်ငံတွေကတိုက်ပွဲတွေရောက်သေဆုံးသူအရေတွေကနှစ်နှစ်ဆက်တိုက်ဆက်လက်မြင့်မားနေစေဖြစ်ကြောင်းနိုင်ငံတကာမြင်းမြန်းမိုင်းအသုံးပြုမှုတားဆီးရေးလှုံ့ဆော်မှုဖွဲ့ ICBL ရဲ့အစီရင်ခံစာတစ်ခါဖော်ပြပါရယ်။သေဆုံးသူ2089ယောက်ပါဝင်2016ခုနှစ်ထဲမြင်းမြန်းမိုင်းတန်တင့်သူစုစုပေါင်း1605ဦးရှိခဲ့ကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ ICBL ရဲ့စီးရင်မှာတော့တမင်ရိုးချမြင်းမြန်းမိုင်းနေသမကလက်လုံမိုင်းတွေမပေါက်ကွဲသေးတဲ့ဘုံတွေရောက်ထိခိုက်သူကျေသူစီးရင်ကိုလည်းထည့်သွင်းထားပါရယ်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကအထက်ရဲတင်တန်းချောင်းဝင်းတစ်ခုအတွင်အသေးခံဘုံးခွဲသမားတဦးဒီကနေ့ဖောက်ခွဲတိုက်ခိုက်ခရာကလူအများအပြားသေဆုံးခဲ့ပါတယ်။ General ခရာရဲတင်တန်းချောင်းမှာစစ်ရေးပြအခမ်းအနားတစ်ခုအတွက်ရဲတပ်ဖွဲ့ဝင်တွေလေ့ကျင့်နေစဉ်တိုက်ခိုက်ခံရတာဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ညင်ပါတယ်။ Writers တင်ဌာနမြန်မာသတင်းတောက်နှုတ်ဦးအဖမ်းခံရတာတရက်ကျော်ကြာလာပြီဖြစ်မြင်မဲ့အခုချိန်ထိသူတို့ဘယ်ရောက်နေတယ်လဲဆိုတာမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တချို့နဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရလို့တွားရောက်ပြီးနောက်ပိုင်းမှာတရင်နောက်နှစ်ဦးကိုမြန်မာအစိုးရကလျှို့ဝှက်ချက်အဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာတရင်ရယူနိုင်ဖို့ခက်ခဲနေသေးတဲ့အခြေအနေကြောင့်အခုလိုသူတို့ဖမ်းဆီးခံရတာဖြစ်တယ်လို့မြန်မာတရင်မီဒီယာကောင်စီတာဝန်ရှိသူကပြောပါတယ်။အပြည့်စုံကိုတော့ VOA တရင်နောက်မတ်မီခါကတင်ပြမှာပါ။
ပြီးခဲ့တဲ့ဩဂုတ်လကစလို့ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်အခြေအနေတွေနဲ့ပတ်သက်ပြီးသတင်းရယူဖို့ကြိုးစားခဲ့တဲ့အတွက်ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှုတ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးလိုက်ပြီးနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေပုံမှန်သုံးတဲ့ဖမ်းဆီးအရေးယူထားတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုဖမ်းခံရတာဟာတရက်ကျော်ကြာလာပြီဖြစ်ပေမဲ့အခုချိန်ထိသူတို့ဘယ်ရောက်နေသလဲ၊ဘယ်နေရာမှာဖမ်းဆီးထားသလဲဆိုတာကိုမိသားစုဝင်တွေကဒီနေ့ထိမသိရသေးဘူးလို့သူတို့ရဲ့မိသားစုဝင်တွေက VOA ကိုပြောပါတယ်။ဖန်းစီပုံမှန်တက်ခံရတာနဲ့ပတ်သက်လို့ဘာတစ်ခုမှတိတိကျကျမသိဘူးလို့လဲကိုတက်ဦးမောင်ခါကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤက VOA မြန်မာပိုင်းကိုခုလိုပြောဆိုခဲ့တာပါ။ဘာ
လို့အခုတည်းလည်းမတွေ့ရသေးဘူး။ဗမာထားထားရဆိုတာလည်းကျွန်တော်မသိသေးဘူးချက
်။ကိုကျော်စိုးဦးရဲ့ညီမမတ်ဝါလေးကလည်းသူ့အကူဖန်းစီခံရတယ်လို့တည်င်းတွေထွက်လာမှသာသိရတယ်လို့အခုလိုပြောပြသွားပါတယ
်။သူရေပုံရောင်းနေရဆိုတော့မှညီမမသိဘူး။အခုသူကတက်နာရှင်မှညီမသိတာ။ညီမကအင်္ဂါဖုံးဆက်မှသိတာ။အရင်ဆုံးသိရတော့သူအမျိုးသမီးသူအမေအရင်ဆုံးသိတာ။ညီမကဒီကံပေါ်မှာရှိနေတော့သူတို့ကညီမကိုအလှန်ပြီးအပြန်ကြောင်းကြောင်းချမှညီမသိတာ
။ကိုကျော်စိုးဦးဟာအဖမ်းမခံရခင်ဒီဇင်ဘာ9ရက်နေ့ကရန်ကုန်မြို့ကြောက်တရားမြို့နယ်တဲကဟိုတယ်တစ်ခုမှာတက်ခိုသွားတယ်လို့ VOA ကသိရပါဗျ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အင်္ဂါနေ့ညကပျောက်မသွားခင်ရဲတပ်ဖွဲ့ဝင်တွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရတဲ့အတွက် writer သတင်းဌာနရဲ့ရင်မောင်းကအမှတ်၈လုံခြုံရေးရဲတပ်ရင်ဝင်းနာမှာသူတို့နှစ်ဦးကိုပို့ပေးခဲ့တယ်လို့ writer သတင်းထဲမှာဖော်ပြထားပါဗျ။သတင်းတောင်းနှစ်ယောက်နဲ့အတူရဲရာရှိနှစ်ယောက်တို့အနာကစားတောက်ဆိုင်ကိုထွက်သွားပြီးတဲ့နောက်သတင်းတောင်းနှစ်ယောက်ကားစီပြန်လာခဲ့ကြတာဖြစ်တယ်လို့အဲ့ဒီသတင်းထဲမှာဖော်ပြထားပါဗျ။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တပ်ဆိုင်ရာလုံခြုံရေးဆိုင်ရာအရာရှိတွေနဲ့ထောက်ကြံရဲစခန်းနေပြည်တော်ရဲရုံးတို့ကိုအချိန်ချင်း VOA ဘက်ကဆက်သွယ်ပေးမယ်တာဝန်ယူဖြေကြားပေးခဲ့သူမရှိခဲ့ပါဘူး။လက်ရှိမြန်မာနိုင်ငံမှာသတင်းရယူနိုင်ဖို့ခက်ခဲနေတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်သတင်းသမားတွေအတွက်အန္တရာယ်ဖြစ်နိုင်တဲ့အခြေအနေတစ်ခုဖြစ်နေတယ်လို့မြန်မာသတင်းမီဒီယာကောင်စီကသတင်းစာဆရာဦးအောင်လာထွန်းကတုံ့တက်သွားပါတယ်
။ကျွန်တော်အနေနဲ့ကြည့်လိုက်တော့သမားတွေအတွက်သိအခြေအနေကောင်းတစ်ခုမဟုတ်သေးဘူး။သတင်းအချက်အလက်ရပိုင်းခွင့်ဟာတော်တော်နေပါနေလေ။လုံအောင်အမရကိုကျွန်တော်ကိုယ်တိုင်လည်းသတင်းသမားလုံလာခဲ့တယ်။အဲ့တော့သတင်းသမားတွေအတွက်လုပ်ပေးရတာလည်းတော်တော်ဖက်ဖြစ်ရှိပါတယ်။သတင်းသမားအတွက်တရားဝင် channel နဲ့ပေါ်တရားသဖြင့်သတင်းရရှိယူပိုင်းခွင့်အခွင့်အလမ်းသိနေပါတဲ့အခါဒီလို unreview တွေကြားရောက်နိုင်ပါတယ်။ကျောင်းဖက်ကလည်းဒီသမားတွေကိုပိုင်ပြပုံတည်င်းအချက်လက်တွေကိုစီမံခန့်ခွဲပုံတွေဟာတော်တော်လေးလိုပါသေးတယ်လို့ကျွန်တော်ယူဆဆုံးမြင်ပါတယ်။ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။တည်င်းသမားတွေရဲ့ပုံမှာ အကြက်ကြိုင်နေနှိကွက်တယ်လို့နိုင်ငံတကာကမြင်တာဟာတိုင်းပြည်အတွက်မကောင်းပါဘူ
းဒီလိုနိုင်ငံတကာဘက်ကရခိုင်ရင်းနဲ့ပတ်သက်ပြီးဝေဖန်ဖိအားပေးနေချိန်မှာအစိုးရအနေနဲ့ကောင်းမွန်စွာကင်တွယ်ပေးဖို့လိုတယ်လို့လည်းသူကပြောပါတယ်ဒီလိုသာမကင်တွယ်နိုင်ဘူးဆိုခဲ့ရင်ပိုပြီးအခြေအနေဆိုးလာပွဲရှိနေပြီးမလိုလားအပ်တာတွေပါဖြစ်လာနိုင်တယ်လို့သူကသုံးသပ်သွားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအတွင်းအကြမ်းဖက်မှုများနဲ့ပတ်သက်လို့လုံခြုံရေးဆိုင်ရာအစီရင်ခံစာဆာရွက်စာရွက်တွေလက်ဝဲတွေ့ရှိတယ်လို့ဆိုပြီးရိုက်တာသတင်းဌာနရဲ့ဌာနေသတင်းတောင်နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်လက်ရှိတီစဲမီဒီယာဥတွေမှာတော့သတင်းပြည့်စုံမှန်ကန်စွာတင်ပြနိုင်ဖို့အတွက်သတင်းနဲ့ဆက်ဆက်တဲ့အချက်လက်တွေကိုမေးမြန်းစုဆောင်ွက်ရှိတယ်လို့ထုတ်ပြန်ထားပေမဲ့သတင်းရယူခွင့်နဲ့ပတ်သက်လို့အစိုးရဘက်ကအရေးယူမှုတွေရှိနေသေးဖြစ်ပြီးဒီတစ်ချိန်အရေးယူမှုဟာအပြင်းထန်ဆုံးသောအရေးယူမှုတစ်ခုဖြစ်ပါတယ်ရှင်
။ VOA သတင်းတော်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ရခိုင်ဒေသအရေးနဲ့ပတ်သက်လို့တင်ပြခြင်းပါတယ်။အကြမ်းဖက်ပြည်ပကတွေဖြစ်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကပြန်လည်တည်ငြိမ်လာနေပြီဆိုပေမဲ့လည်းလူမှုအတိုင်းဝိုင်းတွေကြားစိုးရိမ်မှုတွေကြီးထွားနေစေဖြစ်ပြီးလူတွေရဲ့နေစဉ်သွာလာနေထိုင်မှုမရှိတော့သလောက်ဖြစ်နေတယ်လို့ ICRC ရဲ့နိုင်ငံတကာလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါတယ် Mr. Stehart ရဲ့၃ရက်ကြာရခိုင်ပြည်နယ်ခီးစဉ်လေးလာတွေ့ရှိချက်အနေနဲ့ပတ်သက်လို့ AB သတင်းကိုအခြေခံပြီး Mark Computer ကစူးစီးတင်ပြထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တိမ်းနေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးကြတဲ့အထိအခြေအနေတွေဆိုးဝါးခဲ့ပြီးတဲ့နောက်၃လကြာလာချိန်မှာတော့အခြေအနေကတည်ငြိမ်စပြုပြီးအကြမ်းဖက်မှုတွေမတွေ့ရတော့ဘူးဆိုပေမဲ့လည်းလူတွေအကြမ်းမှာဆိုးရိမ်ထိလန့်မှုတွေကအများကြီးကျနေတော့မယ်လို့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကို၃ရက်ကြာသွားရောက်လေ့လာခဲ့တဲ့ ICRC နိုင်ငံတကာကြက်ချီနီအဖွဲ့ရဲ့နိုင်ငံတကာလုပ်ငန်းများဆိုင်ရာညွှန်ကြားရေးမှူး Dominic Stehart ကပြောပါရယ်ဒီဆိုးရိမ်မှုတွေကြောင့်ပဲလူတွေရဲ့နေ့တတူဟာသွာလာနေတဲ့ရှင်သန်မှုတွေမရှိတော့သလောက်ဖြစ်နေတယ်လို့ Mr. Stehart ကပြောပါတယ
် It is difficult to say exactly how many people are remaining in Rakhine what we know is
ရခိုင်ပြည်နယ်တွင်းထဲမှာဒုက္ခသည်ဘလောက်များများကျန်နေသေးလဲဆိုတာသေချာသိရဖို့ခက်ပါတယ်ကျွန်တော်သိထားတာကပြီးခဲ့တဲ့ August 25ရက်နေ့ကဖြစ်ပျက်တွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်6သိန်းကျော်ရှိတယ်ဆိုတာနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုလိုအပ်ချက်တွေအကြီးအကျယ်လိုအပ်နေတယ်ဆိုတာပါအထူးသဖြင့်အကြမ်းဖက်မှုတွေကလူမှုတိုင်းဝိုင်းအလုံးပေါ်မှာအပြင်းထန်တက်ရောက်မှုတွေရှိနေပြီးတော့အလုံးကစိုးရင်ကြောက်ရွံ့နေရတာကြောင့်ဖြစ်ပါတယ်လူတွေရဲ့နေထိုင်မှုကဘဝရှင်သန်သွားလာနေထိုင်မှုတွေအလုံးရပ်တန့်သွားတာကိုကျွန်တော်ခီးစဉ်တွင်မှတွေ့ခဲ့ရပါတယ်လူတွေကရွာတွေကနေပြီးတော့အပြင်ကိုမသွားရကြတော့သလိုပဲလေတဲ့ကိုင်းတဲ့ဆင်းရမှာဈေးသွားရမှာကတော့မှစိုးရင်ထိလိုက်နေကြတာပါဘေကူမမတော်ရဲကြတော့သလိုပဲလူတွေရဲ့နေစဉ်သွာလာနေထိုင်မှုဘဝတွေအားလုံးရပ်တန့်သွားတာပါပဲ
လက်ရှိမှာဒုက္ခသည်တွေနေရပြန်နိုင်ရေးကိုနှစ်ဖက်အစိုးရတာဝန်ရှိသူတွေကြိုးပမ်းနေကြပေမဲ့လည်းဒီဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်တဲ့အခြေအနေမျိုးမဖြစ်မှာကိုစိုးရိမ်တဲ့အကြောင်းလဲ Mr. Stehart ကပြောပါတယ်
Well the most important thing when we talk about return is that return has to be voluntary.
နေရပြန်မှုပြောကြတဲ့အခါမှာအရေးကြီးဆုံးကတော့ဒုက္ခသည်တွေကိုယ်သဘောကိုယ်ဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးဆိုတာပါကျွန်တော်တို့မမြင်ချင်ဆုံးကတော့အခုမြင်တွေ့နေရတဲ့ဒုက္ခသည်စခန်းတွေလိုမျိုးတနေရာထဲမှာစခန်းချပြီးတော့နေရာချထားပြီးတဲ့ပုံစံမျိုးပါလူတွေလွတ်လပ်လပ်သွားလာနိုင်တာမရှိအသက်မိုးဝမ်းကြောင်းလုပ်ငန်းတွေလည်းဘာမှမလုပ်နိုင်ပဲနဲ့လူသားချင်းစာနာမှုအကူအညီပေါ်မှာပဲမိကိုနေထိုင်နေရတဲ့အခြေအနေမျိုးဟာဒီလိုမျိုးနေရပြန်ရောက်သွားတာမျိုးကိုကျွန်တော်တို့လုံးဝမတွေ့ကြပါဘူး
။ရခိုင်ပြည်နယ်အတွင်းပြည်ပခါတွေကြောင့်ထိခိုက်ပျက်စီးမှုတွေဘလောက်ထိကြီးမားခဲ့တယ်ဆိုတာကိုလည်းသူ့ရဲ့ခီးစဉ်အတွင်းမှာတွေ့မြင်ခဲ့ရတယ်လို့ Mr. Stehart ကပြောပါရယ်
။ What I saw during my 3 days visit in the north of Rakhine is indeed a number of villages along the roads
ဒီခိုင်မင်းမြောက်ပိုင်းကိုသွားခဲ့တဲ့၃ရက်တာခီးစဉ်အတွင်းကျွန်တော်တွေ့ခဲ့ရတဲ့အထက်မှာတော့လမ်းတစ်လျှောက်ကကြေးရွာတွေအများပြားလုံးဝပျက်စီးနေတာပါဒါတွေကိုကြည့်လို့ရှိရင်ထိခိုက်ပျက်စီးမှုပမာဏဘလောက်ထိကြီးမားခဲ့တယ်ဆိုတာကိုသိနိုင်ပါတယ
်လက်ရှိမှာအကြမ်းဖက်မှုတွေရှိနေတော့ပေမဲ့လည်းရခိုင်ပြည်နယ်အတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိနေဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာနေတဲ့ဒုက္ခသည်တွေလည်းရှိနေတော့မယ်လို့ Mr. Stehart ကပြောပါတယ်အစောပိုင်းအချိန်တွေတုန်းကလောက်ထွက်ပြေးတဲ့သူအရေအတွက်မများပေမဲ့လည်းတနေ့ကိုပြန်များအယောက်300လောက်ကတော့ရောက်လာနေစေပဲလို့ဆိုပါရယ်ဒီကြောအတွက်နေစီမထဆရာဝန်များအသင်း MSF ကလည်းသူတို့လေးလာတွေ့ရှိထားတဲ့စည်ရင်ကောက်ယူမှုတွေအရာရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားခဲ့တဲ့ပထမတစ်လအထွန်းမှာကိုပဲရိုဟင်ဂျာမွတ်စလင်6,900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ဒီကနေ့ပြောဆိုလိုက်ပါရယ်ဒီအထက်မှာ930ထက်မနည်းကအသက်5နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းဖော်ပြထားပါရယ် ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့ဩဂတ်လတည်းတကြောပြန်ပြောင်းလဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ရှိပြီးဒီလိုအခြေအနေရောက်အောင်မြန်မာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအကွက်ချစီစဉ်လှုပ်ဆောင်ခဲ့တာဖြစ်တဲ့ဒါရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာဖြစ်တဲ့ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်းကပြင်းပြထန်ထန်ဝေဖန်ပြောဆိုနေကြတာပါဒါပေမဲ့မြန်မာဆွေရတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆွဆွဲပြောဆိုချက်တွေကိုဒီဇိုင်းမတ်မတ်ညှင်းပယ်ထားပါရဲ့ရှင်
။မက်ခင်ဖြူတွေးစူးစီးတင်ပြခဲ့တာပါ။အမေရိကန်နိုင်ငံရေးမှာ Republican Party လွှမ်းမိုးတဲ့နယ်မြေမှာ Democrat အမတ်တူအနိုင်ရသွားတဲ့ထူးခြားတဲ့အခြေအနေတစ်ရပ်ကိုမတင်ပြခင်အခုတော့ Lebron လှုပ်ရှားသူတွေရဲ့နောက်ဆုံးအခြေအနေကိုလည်းပြောပြချင်ပါတယ်။ Lebron တောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းအကောင့်ထဲမပေါ်တဲ့အတွက်စီမံကိန်းကိုအရေးယူဖို့တောင်းဆိုတဲ့ LeBron ဒေတာကန်နီဟာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတွေ့ခွင့်မရဘဲရဲအင်အားတရာကျော်နဲ့ပိတ်ဆို့ခံခဲ့ရပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
။စကိုင်းတိုင်းမုံရွာခရိုင်ရင်းမာပင်မြို့နယ်တဲက LeBron တောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းကုမ္ပဏီတွေကလိုက်နာမှုမရှိဘူးဆိုပြီးအရေးယူဆောင်ရွက်ပေးဖို့အတွက်နေပြည်တော်မှာရှိတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကြိုးစားခဲ့တဲ့လက်ဘရောင်းတောင်ဒေသခံတွေဟာရဲတွေရဲ့တားဆီးမှုကိုခံခဲ့ရတယ်ဆိုပြီးဥဆောင်သွားတွေ့ခဲ့သူလက်ဘရောင်းတောင်ဒေသခံတို့ကပြောပြပါတယ
်။ဒေါက်ဆန်းစုကြည်အိမ်ကိုကျမတို့သွားကြတယ်လက်ဘရောင်းတောင်ဒေသခံဖြစ်ရောက်ရဲ့နောက်ပြီးလက်ဖြစ်ရောက်ရဲ့ရန်ကုန်ကလက်ဘရောင်းတောင်ဒေသီးပွားကာကွယ်ဆောင်ချက်ရေး၄ရောက်ရဲ့နဲ့အားလုံး၁၂ရောက်သွားပြီးတော့ကျမတို့ဒေသခံတွေကတော်စုံနဲ့တွေ့ကြပါတယ်လို့ပြောတော့ကျမတို့ကိုတွေ့ခွင့်မပေးနိုင်ဘူးဆိုပြီးတော့ရဲတွေကလုံးဝမှအဝင်မခံပါဘူးရှင်
။လက်မလောင်းတောင်ကျေးဒီစီမံကိန်းကြောင့်မြေယာတွေနစ်နာဆုံးရှုံးမှုတွေဖြစ်ရတာရောကျင်းမယူထားတဲ့မြေနေရာတွေမှာစိုက်ပျိုးခွင့်မရတာတွေကြောင့်စုံစမ်းစစ်ဆေးရေးကော်မရှင်ကဆုံးဖြတ်ထားတဲ့အတိုင်းပဲသူတို့တောင်းဆိုခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်
။ကျမတို့စုံစမ်းစီရင်ခံတာပါတယ်အစားတွေမျိုးက6900ကိုပေါ်ဆောင်ပေးရမယ်။ဒါမှမဟုတ်ဒေသခံတွေသူတို့ရောကျင်းမယူကိုလုံးဝမှထောက်ယူကြနေမယ်မတော်တူစိနနဲ့နာပြီးသူကမဆိုင်ပြောသူကစိနနဲ့နာကြည့်ကိုလည်းကျမတို့တောင်းဆိုတယ်။နောက်တစ်ချက်ကဟိုဒေါက်ဆန်းစုကြည်ကိုတိုင်းနဲ့စီမံကိန်းကြီးရတဲ့လိုအပ်တည်ထက်ပိုသိမ်းထားသူတို့ကကိုစံမျိုးကိုပြန်ပြီးတော့ပေးအပ်ရမယ်ဆိုတဲ့ဟာကိုလည်းပါတယ်အဲ့ဒါကိုလည်းတစ်ချက်တောင်းဆိုတယ်။နောက်သဘာဝပတ်ဝန်းကျင်ကျမတို့အစ်စ်ရည်စိုးတွေကြောင့်ကျမတို့လောက်ကန်စားတော့တယ်မိမိတို့မှအပြစ်ဆီးဆုံးရှုံးနေစီးအတွက်အဲ့ဒါအချက်လက်တွေကိုသင်ပြတာပါရှင်။
ဒီနောက်မှာတော့အလားတူတောင်းဆိုချက်တွေကိုနေပြည်တော်မှာရှိတဲ့တရုတ်တန်ယုံကိုလည်းတွားရောက်ပို့ခဲ့ရမှာတော့တရုတ်တန်ယုံဘက်ကလည်းလက်မခံခဲ့ဘူးလို့ဆက်ပြောပြပါတယ်။မြန်မာဝမ်ပေါင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လဲချုပ်ဆိုပြီးမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းခွဲဝေယူဖို့အတွက်ဆုံးဖြတ်ခဲ့တာပါ။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာ9နှစ်ကျော်ကြာခဲ့ပါပြီ
။ဒါတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့အမေရိကန်နိုင်ငံရေးအခြေအနေကိုလည်းကြည့်အောင်ပါ။ Republican Party အားကောင်းတဲ့ Alabama ပြည်နယ်မှာဒီမိုကရက်ပါတီဒေါက်ဂျုံဖာအထက်လွှတ်တော်အမတ်နေရာရွေးကောက်ပွဲကိုအနံ့ရသွားပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့နိုင်ငံရေးအခြေအနေဟာပြောင်းလာနေပုံရပါတယ်။သမ္မတထရန့်ကထောက်ခံအားပေးပြီးအငင်းပွားဝယ်ရာဖြစ်နေတဲ့ Republican ကိုယ်စားလှယ် Ryan Moore ကိုဒီမိုကရက်ပါတီဂျုံစ်ကအနံ့ရခဲ့တာဖြစ်ပါတယ်။ဂျုံစ်အနံ့ရသွားပြီးတဲ့နောက်မှာတော့ဒီမိုကရက်တွေဟာရှေ့နှစ်မှာကျင်းပမဲ့လွှတ်တော်ဂျားဖြတ်ရွေးကောက်ပွဲတွေမှာအနံ့ရမယ်လို့ပိုပြီးတော့ယုံကြည်လာနေပြီးRepublican တွေကလည်းသူတို့ပြန်အနိုင်ရဖို့နီးလန်းတွေရှာဖွေနေကြပါတယ်။ VOA သတင်းတော့ဂျင်မလုံးသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
။ American ပြည်ထောင်စု Alabama ပြည်နယ်မှာတော့ Democrat Party က Doug Jones ကိုထောက်ခံသူတွေဟာ Republican Party က Ryan Moore ကိုအနိုင်ရလိုက်တဲ့အပေါ်အောင်ပွဲခံခဲ့ကြပါတယ်။ Ryan Moore ဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကသူအသက်30ကျော်နှစ်တည်းအတွင်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာရမဖွဲ့မရလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုမကျော်လွှားနိုင်ခဲ့ပါဘူး။ဒါပေမဲ့ Ryan Moore ကတော့သူရှုံးပြီဆိုပြီးအခုချိန်ထိကြေညာခြင်းမရှိသေးပါဘူး။ဂျုံးစ်အနိုင်ရသွားတာကတော့အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေအများအပြားအပါအဝင်ဒီမိုကရက်တွေအတော်များများထွက်ပြီးမဲပေးခဲ့ကြတာကြောင့်ဖြစ်သလိုစိတ်ပြက်လက်ပြက်ဖြစ်နေတဲ့ Republican တွေတိတ်ပြီးမဲထွက်မပေးတာရဲ့စစ်တမ်းကောက်ပြီးလူတို့သဘောကျတဲ့ကိုယ်စားလောင်းကိုရွေးတဲ့မဲဆွယ်စည်းရုံးရေးတွေကြောင့်ဖြစ်ပါတယ်။ Republican Party ကိုထောက်ခံတဲ့ Alabama ပြည်နယ်မှာအနိုင်ရလိုက်တဲ့အတွက်တက်လွတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer အပါအဝင်ဒီမိုကရက်တွေကတော့စိတ်လှုပ်ရှားနေကြပါတယ်
။ So you put all that together, base being energized, millennials overwhelmingly democratic suburb swinging
ချင်းကလူဆရာတက်ကြွလာတာထောက်စုနှစ်မှာမွေးရသူတွေအများစုကဒီမိုကရက်တွေဖြစ်နေတာနဲ့စင်ကြေပုံမှာနေရသူတွေကဒီမိုကရက်တွေကိုထောက်ခံလာကြတာဒါတွေအားလုံးကိုပေါင်းလိုက်မယ်ဆိုရင်တော့ကျွန်တော်တို့အခြေအနေကကောင်းပါတယ
်ပါတီနှစ်ခုစလုံးကရှင်းနှစ်မှာကျင်းပမယ်လွတ်တော်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြတာကြောင့် Jones အနိုင်ရလိုက်တာကနိုင်ငံရေးအအောင်တုံလုံးမှုတွေဖြစ်စေတယ်လို့နိုင်ငံရေးအကဲအခတ် Larry Sabato က Skype ကနေတဆင့်ပြောပါတယ
် If I were running Republican campaigns for Senate, for House, for Governor, for state legislature
ကျွန်တော်သား Republican ကနေအထက်လွှတ်တော်အောက်လွှတ်တော်ပြည်နယ်အုပ်ချုပ်ရေးမှုနဲ့ပြည်နယ်လွှတ်တော်နေရာတွေအတွက်ဝင်ရွေးခံရမယ်ဆိုရင်တော့ကျွန်တော်အနေနဲ့တကယ်ကိုစိတ်ပူမိပါမှာဘာကြောင့်လဲဆိုတော့ Democrat တွေကအင်းနဲ့အားနဲ့မဲပေးလာနေကြလို့ပါ
တချိန်တည်းမှာပဲသမ္မတ Trump အပေါ်လူရည်ရဲ့ထောက်ခံမှုကလည်းကြာဆင်းနေဆဲဖြစ်ပါတယ်အထက်လွှတ်တော်အမတ်နေရာကိုရှုံးနိမ့်လိုက်ခြင်းအဖြစ် Republican တွေအတွက်အုတ်ချုပ်ဖို့ပို့ပြီးတော့ခက်ခဲစေမှာဖြစ်တယ်လို့ Brookings Institution ကနိုင်ငံရေးအကဲအခတ် Molly Reynolds ကလည်းပြောပါတယ
် We see that Republicans once Jones is seated will now have a 51 instead of 52 seat majority in the
Senate Jones လွတ်တော်တဲ့ရောက်လာတာနဲ့ Republican တွေဟာအထက်လွှတ်တော်မှာ52နေရာဖြစ်ရမယ့်အစား52နေရာပဲဖြစ်သွားမှာပါလွန်ခဲ့တဲ့နှစ်အတွင်းအထက်လွှတ်တော်မှန်နေရ52နေရာနဲ့တော့သူတို့ဟာအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာကိုကျမတို့အချင်းချင်းတွေ့ခဲ့ရပြီးပါပြီ52နေရာဆိုတော့အဲ့ဒီစိန်ခေါ်မှုတွေကပိုးပြီးတော့ခက်လာဖို့ပဲရှိပါတယ
်ရွေးကောက်ပွဲအကြိုကာလတုန်းကတော့သမ္မတ Trump ရဲ့ရွေးကောက်ပွဲအကြိုကာလတုန်းကသမ္မတ Trump အဓိကပေးထားတဲ့ကတိတစ်ခုဖြစ်တဲ့အခွန်ဥပဒေပြောင်းလဲရေးနဲ့ပတ်သက်ပြီးဥပဒေကြမ်းကိုသဘောတူလိုက်ကြပြီလို့အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာရှိတဲ့ Republican ခေါင်းဆောင်တွေကဗိုလ်ထုနေမှာပြောပါတယ်ရှိလာမှာ Jones အထက်လွှတ်တော်အမတ်ဖြစ်တဲ့ကျန်းသက်စွာမကျိန်းဆိုခင်မှာအခွန်လျှော့ချရေးအစီအစဉ်ကိုအပြစ်တတ်နိုင်လိမ့်မယ်လို့ Republican တွေကတော့မျှော်လင့်နေကြပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြသွားတာပါ။တော်ရရှိမြခင်ဗျာ။လာမယ့်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအခု2019ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဘယ်လိုအခြေအနေရှိသလဲ၊ဘယ်လိုစိန်ခေါ်မှုတွေရှိသလဲဆိုတာတွေနဲ့ပတ်သက်ဖို့ဆွေးနွေးဖို့ရှိတာမို့ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲထိ VOE မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ် VOE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆဲနေရတယ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်ပြက်တွေကသမ္မတဖြစ်တရားဝင်မှုကိုထိုးနှက်တိုက်ခတ်ဖို့ဆွဆဲချက်တက်တက်သာဖြစ်ကြောင်းလဲပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလဲမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုခဲ့တာပါ။ကမ္ဘာတဝန်းနဲ့ရှေ့လေဗန်ဒေသတွင်မတိမငြိမ်ဖြစ်စေအီရန်ရဲ့လုံရက်တွေကိုဒီကနေ့ကြာစာပေးနေတဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီပြောဆိုမယ့်အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်ခိုးစည်းဘက်ကပြောဆိုလိုက်ပါတယ်အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့အီရန်တို့ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကလက်တွေ့ဆောင်ရွက်မှုပေါ်ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့သံတမန်ကြီးဟေးလီကပြောဆိုသွားမှာဖြစ်ပါတယ်အမေရိကန်ပြည်အစုအဘာမပြည်နယ်ကိုစားပြုထက်လွှတ်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ Republican Party ကနေရှင်ပြိုင်ခဲ့တဲ့ Raimo အနေနဲ့ရှုံးနိမ်ကြောင်းလက်ခံပြီးမှန်ကန်တဲ့လမ်းကိုလိုက်ဖို့ Democrat ကိုယ်စားလှယ် Doc Jones ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ကရွေးကောက်ပွဲမှာတော့ Democrat ကိုယ်စားလှယ် Jones ကထောက်ခံမဲ့ 49.9% ပြန်ပြက်ဖြစ်တဲ့ Raimo ကတော့ 48.4% အသေးသေးရရှိသွားခဲ့ကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့နေမျိုးရှင်းလင်းတဲ့စစ်ဆင်ရေးတွေစတင်တဲ့ပထမတစ်လအတွင်းတည်ဆုံသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900ထက်မနည်းရှိခဲ့ကြောင်းနေစည်းမချဆီယောင်းမြောက်ဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုမင်းမြန်ပြုစုထားတဲ့စစ်တမ်းကို MSF ကဒီကနေ့ထုတ်ပြန်မှာပြောဆိုလိုက်တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနိုမီတာ7925တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.